အိန္ဒိယနိုင်ငံမြောက်ပိုင်းမဏိပူပြည်နယ်တွင်ကအာဏာရအတိုက်ခံပါတီရဲ့လွတ်တော်အမတ်တွေဟာပြည်နယ်ကိုဖျက်ဆီးနေပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေမရအောင်လုပ်နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။မကြာခင်ပြည်နယ်ရွေးကောက်ပွဲကျင်းပတော့မယ့်မဏိပူပြည်နယ်ထက်ကအင်ဖယ်မြို့လူလူစုဝေးပွဲမှာမစ္စတာမိုဒီကအဲဒီလိုပြောသွားတာပါ။ပြီးခဲ့တဲ့15နှစ်အတွင်းမဏိပူပြည်နယ်ရဲ့အခြေအနေတွေဆွေးယုတ်လာနေတယ်လို့ပြည်နယ်အစိုးရရှိနေတာတောင်မှမဏိပူပြည်နယ်ဆွေးယုတ်လာနေတာဟာဘု து လက်ချက်လဲဆိုပြီးတော့မိုဒီကမေးခွန်းထုတ်သွားပါတယ်။မဏိပူပြည်နယ်မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကအာဏာရလာရင်ပြည်နယ်လွတ်တော်က15နှစ်စာလုပ်ခဲ့တာအလုံးကို15လအတွင်းအပြည့်ပြန်လုပ်ပေးမယ်လို့ကြေညာထားပါတယ်။မဏိပူပြည်နယ်ကလူဦးရေ65ရာခိုင်နှုန်းနီးပါးဟာမေဒစ်လူမျိုးစုတွေကြီးဆိုတဲ့ Infall Valley ဒေသမှာနေထိုင်ကြပါတယ်။ဒီလူမျိုးစုတွေဟာ3လကြာစီးပွားရေးပိတ်ဆို့ခံရတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။မဏိပူပြည်နယ်သားတွေကိုပြည်နယ်လွတ်တော်ကရည်ရွယ်ချက်နဲ့အမောင်ဖုံးထားတာဖြစ်တယ်လို့မိုဒီကဆက်ပြောပါတယ်။ဒီပြည်နယ်လွတ်တော်အမတ်166နေရာအတွက်ရွေးကောက်ပွဲတွေကိုမတ်လ4ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ဒါအပြင်ပန်ဂျပ်၊ဂိုဝါ၊ဥတ္တရာခန်းနဲ့ဥတ္တရာပါရာဒက်ရှ်ပြည်နယ်ရွေးကောက်ပွဲရလာတွေကိုမတ်လ17ရက်နေ့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။